ဒီနေ့ဒီချိန်ဒီခါမှာတော့ဝိရိယကိုအလေးပေးပြီးတော့မှကြိုးစားပါများအထောက်အပံ့နေဖြစ်ပါဝိရိယနဲ့ဆက်စပ်ပတ်သက်ပြီးတော့အရေးအကြီးဆုံးသည်တမာတိအဘိန်းဒီဆောက်တဲ့အချိန်ခါကာလမျိုးမှာဝိရိယဟာအတော့အရေးကြီးပါဝိရိယတလုံးကိုဥတည်ပြီးတော့လည်းပဲတရားအလုပ်ပွားများအားထုတ်တယ်ဆိုတဲ့စကားလုံးကိုကြည်ရှင်းနေပါလေအားထုတ်တယ်ဆိုတာဟာဝိရိယကိုအလေးပေးပြီးတော့သုံးနှုန်းတဲ့ဝေါ်ဟာရစကားလုံးဖြစ်ပါလေအဲ့တော့အဲ့ဒီဝိရိယဆိုတဲ့အရာမှာဒီနေရာမှာဝိရိယဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့မှပြောရမယ်ဆိုလို့ရှိရင်ဝိရိယဆိုတာကကြိုးစားတယ်ပွားများတယ်အားထုတ်တယ်အဲ့ဒီထက်ပို့ပြီးတော့နည်းနည်းနည်းနည်းပြောရမယ်ဆိုလို့ရှိရင်တော့တတကြွကြွနူနူကြကြအဘဒယမကောင်းတဲ့និဝရဏတရားတွေကိုဖယ်ရှားခြင်းနဲ့ကောင်းတဲ့တတိတွေကိုမြဲမြံစွာဖြစ်ဖို့အတွက်လုံလာပြုတာထို့ထက်ထို့ထက်နည်းနည်းနည်းနည်းပြောရမယ်ဆိုရင်တော့ရှုခွင့်နဲ့ရှုချက်ကိုတထထဲဂိတ်နေအောင်ဂယုစိုက်တာအဲ့ဒါဝိရိယရဲ့သဘောပါပဲတို့ဝိရိယနဲ့ဆက်စပ်တဲ့ပြီးတော့မိမိတို့အားထုတ်တဲ့အချိန်ခါမှာစိတ်ကိုထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြရှိရစိတ်ကိုထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြရှိရမယ်နေရာမျိုးမှာတန်လဗရကမောမြတ်ဗုဒ္ဓကနေပြီးတော့မှအနိခိတဒူရောဆိုပြီးတော့ဒီလိုစကားလုံးနှစ်ခုပြတာ။ဌာမဝါဒံလဗရကမောဆိုတာကတက်ကြွနူးကြတဲ့စိတ်ထား။အနိခိတဒူရောဆိုတာကမိမိမှာဒါဝန်ရှိတယ်မိမိအလုပ်သည်မိမိမှာအလုံးတောင်ရှိတယ်အဲ့ဒီအသိစိတ်တွေရှိထားမိမိဘဝသည်မိမိတောင်မိမိအလုပ်သည်မိမိတောင်မိမိမှာအလုံးတောင်ရှိတယ်မြည်သူပုဂ္ဂိုလ်တဦးတယောက်ကမှလှူဆောင်ပေးလို့ရတဲ့အရာမဟုတ်ဘူးမိမိကိုယ်တိုင်ကနေပြီးတော့ထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြအဘာတရားဆောင်ရွက်ရမယ်အမှုကိစ္စပွားများရမယ်အထောက်ရမယ်အမှုကိစ္စပဲလို့ဒီလိုအတိလေးတွေရှိရအဲ့လိုအတိရှိပြီးတဲ့အချိန်ညာကြတော့မိမိတို့အထောက်တဲ့အချိန်ခံကာလမှာမနေ့ခင်းတုန်းကပြောခဲ့တဲ့និဝရဏတရားဆိုတာလေးတွေဟာဝင်ဝင်လာတတ်ပါအဲ့ဒီនិဝရဏဆိုတဲ့အတွေးလေးတွေဝင်လာတဲ့အချိန်ကကြတော့လည်းပဲထိုအတွေးလေးတွေကိုလက်ခံမထားဘဲနဲ့အတွေးဆိုတဲ့និဝရဏသဘောတရားလေးတွေဟာဝရိယနဲ့တတိကိုအင်းအာနဲ့အောင်ပြုလုပ်တတ်တဲ့အရာလို့သဘောပေါက်ပြီးတော့အတွေးဆက်ကိုရန်သူသဘောသဘောထားပြီးတော့ဝရိယနဲ့ကြိုးစားပန်းစားပွားများအားထုတ်ရမှာဖြစ်တယ်ဝိရိယနဲ့ကြိုးစားပန်းစားပွားများအားထုတ်တဲ့အချိန်ခါကာလမှာထုံဤဝရဏတရားတွေဟာစိတ်ကထက်သန်ရင်ထက်သန်သလောက်တက်ကြွရင်တက်ကြွသလောက်ဖယ်ရှားသွားပါလိမ့်မယ်ဤဝရဏတရားတွေကိုခင်ကသွားပြီဖယ်ရှားသွားပြီဖယ်ရှားလို့ခင်ကသွားပြီဆိုတဲ့အချိန်ခါကြတော့မိမိတို့ရဲ့နေစဉ်နဲ့အမျှပြောနေကြတာပြောနေကြတဲ့အဲ့ဒီဝင်လေနဲ့ထွက်လေကိုဂယုစိုက်ထားမှာဖြစ်တယ်။အဲ့လိုဂယုစိုက်လိုက်တဲ့အချိန်ကကြတော့ နေတဲ့နေတဲ့ကနေပြီးတော့ဥစဉ်တို့ပြောနေတာကယူယူလေးရှုခိုင်းတာဖြစ်ပါဝင်လေနဲ့ထွက်လေကိုယူယူလေးရှိနေတယ်ယူယူလေးရှိနေတာကိုပဲယူယူလေးသိနေအောင်ကယူဆိုင်ရမှာဖြစ်တယ်အဲ့လိုကယူဆိုင်လိုက်တဲ့အချိန်ကကြတော့အဒင်းအဓမ္မလည်းမလောက်ရပါဘူး ကျန်းကျန်းတိုင်းထွက်လေဝင်လေဒီကျန်းကျန်းတိုင်းဖြစ်အောင်လဲမလောက်ရဘူး။အိုဒီအတိန်ပြစ်စလက်ခါလဲပဲမထမ်းသင့်ပါဘူး။အေးပုံမှန်သဘောလေးတွေကိုထက်ကနေပြီးတော့မှအဆက်ကိုစူးစီးလေးလွယ်ကူစေဖို့ဝိရိယလေးထည့်ရမယ်။ဂယုစိုက်ပြီးတော့မှထထသန်သန်တက်တက်ကြွကြွလေးဖြစ်လာအောင်။ဂယုစိုက်လုံးလပြုတ်လိုက်တဲ့ဆိုရင်ဝင်လေနဲ့ထွက်လေဟာထင်ရှားလာမှာဖြစ်ပါ အဲ့လိုထင်ရှားလာတဲ့အချိန်မှာအရင်အရင်ပထမဦးဆုံးနေ့ကဦးဇင်းတို့ပြောပြသွားတာကနံပါတ်7နဲ့တအပြီးတော့မှဒီလိုပြောတာတတိမြဲဖို့ဥစွာပြရကြပါတတိမြဲရာပထမဒုမှာရှိသူသည်လုံးစုံလင်းရာဒါနိုင်သာစမှာငိမ့်လီပြီဆိုတဲ့အတိတ်။ အဲ့တော့ဒီနေ့မှာကြတော့အဲ့ဒီမှာယူယူဝင်လေထွက်လေကိုရှုရမှာဟုတ်တော့ပဲနဲ့ဓလုံးလေးတိုးပြီးတော့ရှုရမှာဖြစ်တယ်ဓလုံးလေးတိုးထည့်ပြီးတော့ရှုရမှာကဘယ်လိုလဲဆိုရင်အဲ့ဒီဝင်လေနဲ့ထွက်လေကိုတိဆိုတဲ့ဓလုံးလေးကိုထည့်ပြီးတော့ဝင်လေတိထွက်လေတိဒီလိုရှုရမှာဖြစ်တယ် အဲ့ဒီဝင်လေလေနဲ့ထွက်လေလေကိုလည်းပဲအရင်အရင်နေတုန်းကရှည်ရင်ရှည်တဲ့တို့ရင်တို့တယ်လို့ဒီလိုသိခိုင်းတယ်ဝင်လေဝင်သွားရင်ဝင်သွားတဲ့ဝင်သွားတဲ့အဲ့ဒါကိုကြည့်ပြီးတော့အရှိရှုသွင်းနေတယ်ထွက်လေလည်းပဲအဲ့ဒီမှာအရှိကြီးရှိုက်ထုတ်နေတယ်ဝင်လေကနေပြီးတော့မှတူတူလေးဝင်သွားရင်လည်းပဲ တူတူလေးဝင်သွားတယ်နောက်ပြီးတော့တူတူလေးရှိုက်ထုတ်တယ်လို့ဒီလိုသိခိုင်းတယ်ဒီနေ့ကျတော့အဲ့ဒီဝင်လေထွက်လေရဲ့သဘောတဘာဝလေးတွေကိုအကဲခတ်မှာဖြစ်တယ်ကဲခတ်တဲ့အချိန်ကကျတော့ဒီဝင်သွားတဲ့လေရဲ့အစဝင်သွားတဲ့လေရဲ့အလယ် ဝင်သွားတဲ့လေရဲ့အဆုံးအဲ့ဒီအထိကိုအကဲခံမှာဖြစ်တယ်ဝင်လေရဲ့သဘောတဘာဝကိုဒီတိန်သိနေတဲ့ဆိုရင်ဝရိယသည်စွမ်းအားနည်းနေတဲ့သူ့အတွက်နေရာမရပါဘူးဒါကြောင့်မလို့သာမန်ယူယူသိနေုံလေးနဲ့သိနေမယ်ဆိုလို့ရှိရင်ဝရိယဟာသူ့ရဲ့စွမ်းကြီးပြတ်ွက်မရှိတဲ့အတွက်နောက်ဆုတ်ပြီးတော့ထွက်ထိန်နေတတ်ပါ ဝရိယမရှိတော့ဘူးဆိုရင်ဘာတွေဝင်လာတတ်တာလဲဆိုရင်နိဝရဏတရားတွေဝင်လာတတ်ပါတယ်နိဝရဏတရားလေးတွေဝင်လာပြီဆိုတဲ့အချိန်ကကြတော့အတွေးတွေရှုပ်ချက်ခပြီးတော့ဘယ်လိုလုပ်ရမယ်လို့မသိတော့ပဲဖြစ်တတ်တယ်ဒါကြောင့်ဝိရိယလေးထည့်ဖို့ဥင္ကနေပြီးတော့မှ ဝင်တဲ့လေရဲ့အစာဝင်တဲ့လေရဲ့အလဲဝင်တဲ့လေရဲ့အဆုံးအထိကြအကဲခပြီးတော့ရှုတည်ရမှာဖြစ်တယ်ထုံနည်းတူစွာပဲထွက်တဲ့လေကိုလည်းပဲထွက်တဲ့လေရဲ့အစာထွက်တဲ့လေရဲ့အလဲထွက်တဲ့လေရဲ့အဆုံးဒီလိုသုံးမျိုးစလုံးကိုအထူးဂရုစိုက်ပြီးတော့သိနေအောင်ကြိုးစားပွားများအားထုတ်ရမှာဖြစ်တယ် ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းမနေ့တနေ့ကထက်ဒီနေ့ကနည်းနည်းပိုခက်ပါတယ်ဝိရိယဆိုတဲ့အရာအခက်အခဲကိုဖြေရှင်းတဲ့အလုပ်တွေသူ့အလုပ်ဖြစ်ပါတယ်နည်းနည်းလေးခက်မှဝိရိယသည်နည်းနည်းလေးတက်ပြီးတော့နည်းနည်းလေးဖြေရှင်းခွင့်ရတဲ့အတွက်တတိတိပို့ပြီးတော့ဆွေးမြင်းလာပါ မနေ့တနေ့ကဥစဉ်ပြောသလိုတတိတတိဆိုတာကဝိရိယကနေပြီးတော့မှစူးစီးပေးဝိရိယကနေပြီးတော့အမြင့်မပြလုံလဆိုင်ပြီးတော့မှ ပြုလုပ်ဆောင်ရွက်နေပြီးနေမှတတိဆိုတာဖြစ်ခွင့်ရပါတယ်အဲ့ဒါမှသာလင်ဒီဝင်လေရဲ့လူဝင်လေနဲ့ထွက်လေရဲ့အပေါ်မှာအမြဲမပြတ်နေနိုင်ခွင့်ရှိပါတယ်တတိသည်ဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာအစဉ်အမြဲတည်ကင်းနေဖို့အစင်တဖြင့်ကြရောက်နေဖို့ဆိုတာဟာဝိရိယဟာအရေးအကြီးဆုံးပါပဲ။ဒါကြောင့်မလို့အကဲခတ်တဲ့အချိန်မှာအကဲခတ်ပြီးတော့ဂယုစိတ်တဲ့ဂယုတစိတ်အကဲခတ်မှာဖြစ်တယ်။အကဲခတ်ဆိုတဲ့ဟာကိုဒီမှာတလုံးထပ်တိုးလာ။ဒီနေ့ဒီနောက်တလုံးထပ်တိုးလာတာကဘာလဲ။စောစောကအကဲခတ်လို့ပြောလိုက်တဲ့အထက်မှာဒီသဘောလေးတွေဟာအလွယ်ဆုံးတဲ့စကားပဲဖြစ်တယ်။မူရင်းကတော့သူ့ရဲ့မူရင်းကစိတ်ဥလဲထတာပဲဖြစ်တယ်။ဓမ္မပြပြမှာလေ။စိတ်ဥလဲတယ်ဆိုတာကသူ့ယောဂီသူတော်ကောင်းတို့အနေအဖြင့်အမြဲမပြတ်ချာပူးနေချက်ဖြစ်တဲ့ယောနိသောမနာတိကရာဆိုတဲ့စကားလုံးပဲဖြစ်ပါ။ယောနိသောမနာတိကရာဆိုတာကပါဠိစကားလုံးဖြစ်တယ်မြန်မာလိုဘာသာပြန်ရင်တော့နှလုံးသွင်းမှဒီလိုပဲဘာသာပြန်တကယ်ရှုတည်တဲ့အချိန်ကကြတော့အာယုံဖြစ်တဲ့ဝင်လေထွက်လေရဲ့အပေါ်မှာစိတ်အစဉ်သဖြင့်ကိမ့်ညုတ်ထားခြင်းစိတ်ကနေပြီးတော့အစဉ်သဖြင့်ကိမ့်ညုတ်ထားခြင်းစိတ်ဥလဲထားခြင်းကိုယောနိသောမနာတိကရာလို့ခေါ်တာဖြစ်ပါတယ်ဒီတော့ဒီနေရာမှာအဲ့ဒီမှာစိတ်ဥသည်ဝင်လေရဲ့ထွက်လေရဲ့အပေါ်မှာဝင်လေနဲ့ထွက်လေရဲ့အပေါ်မှာအစဉ်သဖြင့်ဥလက်ထားမှာဖြစ်တယ်ဥလက်လေဝိရိယလေးထက်လေဒီလိုလောက်ဝိရိယဆိုတဲ့နေရာမှာပြောပြပါဘီကယုစိတ်အဲ့တော့စိတ်ဥလဲထားတဲ့နေရာကိုအထူးကယူစိုက်ကယူစိုက်လိုက်တဲ့အခါကျတော့သတိကအဲ့ဒီဝင်လေထွက်လေရဲ့အာယုံအပေါ်မှာအစဉ်သဖြင့်ကျရောက်လာပါလိမ့်မယ်သတိကအစဉ်သဖြင့်ကျရောက်လာပြီဆိုတဲ့အချိန်ကကျတော့မိမိတို့ရဲ့အတိအသီးဘယ်လိုသိလာမလဲဆိုရင်ဝင်လေရဲ့အဆကိုလည်းသိသွားဝင်လေရဲ့အလေကိုလည်းသိသွားပါလိမ့်မယ်။နောက်ဝင်လေရဲ့အဆုံးကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အစကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အလေကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အဆုံးကိုလည်းသိပါလိမ့်မယ်။အစအလေအဆုံးသုံးမျိုးစလုံးကိုသိဖို့ဆိုပြီးတော့မြတ်ဗုဒ္ဓကလည်းပဲတပ္ပကာယပဋိသင်္ဝေတိအတ္တသိတံမိတိသိခတိတဗ္ဗကာယပဋိသင်္ဝေတိပတ္တသိတ္တမိတိသက္ခတိအဲ့ဒါလို့မြတ်ဗုဒ္ဓကနေပြီးတော့မှဝင်လေရဲ့အတုအရှိကိုအစအလက်အဆုံးသုံးမျိုးစလုံးသိအောင်ကြိုးစားရမယ်လို့အမိန့်ရှိတော်မူပါတယ်။ဒါကြောင့်လို့လည်းပဲတို့ယောဂီသူတို့သူတော်ကောင်းအပေါင်းတို့အနေအားဖြင့်ရှုမပွားများတဲ့အချိန်ခါမှာဗုဒ္ဓနိကြရှုမပွားများနိုင်မှနိစနစ်မင်္ဂန္တာဖြစ်ပါတယ်။ဒါကြောင့်အခြေခံပိုင်းဆိုင်ရာမှာအလွန်အလွန်အရေးကြီးလွတ်တဲ့အတွက်အထူးကယူဆိုင်ပြီးတော့မှရှုမပွားများမှာဖြစ်ပါတယ်။အဲ့ဒါလို့အခုပြောခဲ့တဲ့အတိုင်းဝင်လေရဲ့အစာဝင်လေရဲ့အလယ်ဝင်လေရဲ့အဆုံးဆိုပြီးတော့အစအလေအဆုံးသုံးမျိုးစလုံးတိလာနိုင်တဲ့အခြေအချင်းတွေရှိလာပြီဆိုတဲ့အခါကြတော့ကိလေသာနိဝရဏတရားတွေလည်းပဲတဖြည်းဖြည်းချင်းပပပပပပသွားပါလိမ့်မယ်အဲ့ဒါလို့ကိလေသာနိဝရဏတရားတွေကိုတဖြည်းတဖြည်းတဖြည်းပပပပသွားတည်နေအများအခုပြောခဲ့တဲ့ဝိရိယတို့တတိတို့ကိုလည်းပဲအထူးအကောင်းလာပါလိမ့်မယ်ဝိရိယနဲ့တတိတို့ရဲ့အထူးအကောင်းလာပြီဆိုရင်တသားတဲ့ပေါင်းဆက်လာပါလိမ့်မယ်ဝိရိယနဲ့တတိနဲ့ဝိရိယသည် တမားတဲ့ပေါင်းစပြီးတော့ပြင်သူအလုတ်လောက်လာကြပြီဆိုတဲ့အချိန်ကကြတော့တည်ငြိမ်မှုတည်ကြည်မှုဆိုတဲ့တမားတည်ရရှိလာပါလိမ့်မယ်တမားတည်ကိုရရှိလာတဲ့အချိန်ကကြတော့စိတ်တွေကလည်းပဲငြိမ်သက်လာပါလိမ့်မယ်အဲ့ဒီအချိန်ကကြတော့ စိတ်ဒီကလည်းပဲပြန့်လွင့်ပြီးလွားမှုနေပါသွားတဲ့အချိန်မှာယောက်ကလည်းပဲတောင်းတင်းချင်းညောင်းညာချင်းကိတ်ခဲချင်းဆိုတဲ့သဘောလေးတွေကလည်းပဲတဖြည်းတဖြည်းတဖြည်းတဖြည်းနဲ့ပြည်လျော့သွားပါလိမ့်မယ်အမှားအဖြစ်မိမိတို့တောင်းတင်းချင်းညောင်းညာချင်းကိတ်ခဲချင်းဖြစ်နေတာကစိတ်ရဲ့မငြိမ်မြတ်မှုကြောင့်ယုတ်တွေမငြိမ်မမြတ်ဖြစ်နေခြင်းပဲဖြစ်ပါလေ စိတ်တွေကနေပြီးတော့တောင်းထွက်ပြီးမြောက်ထွက်ပြီးကိလေသာနိဝရဏတွေအစဉ်သဖြင့်အနောက်ဆက်ခံနေရလို့စိတ်မငြိမ်သက်မှုကြောင့်စိတ်တွေရဲ့ရောက်ရက်ခတ်မှုကြောင့်ယုတ်တွေကလည်းပဲမငြိမ်မမြဖြစ်သွားတာဖြစ်ပါတယ်အဲ့ဒီအချိန်မှာနာကျင်ခြင်းကြိတ်ခဲခြင်းတောင်းခြင်းတင့်ခြင်းအောင်းခြင်းအင်းခြင်းထုံးခြင်းကျင်းခြင်းဆိုတဲ့သဘောတွေဖြစ်နေတာဖြစ်ပါတယ် အခုပြောတဲ့အတိုင်းရှုတိလိုက်နေတဲ့အချိန်ကကြတော့စိတ်တွေကတဖြည်းဖြည်းချင်းကိလေသာနေဝရဏတရားတွေကပါပါပါပါပါသွားတာဖြစ်လို့စိတ်ကညီမြသွားတဲ့အချိန်မှာယောက်ကလည်းပဲတမန်တမန်ညီမြသွားပါလိမ့်မယ်အဲ့ဒီယောက်ရဲ့တမန်တမန်ညီမြသွားပြီဆိုရင်ယုံနဲ့စိတ်စိတ်နဲ့ယုတ်သည့်ပြန့်လန့်ညီမြမှုညီညွတ်မှု ရှိနေခြင်းကိုဒီပင်လင်ဒီငြိမ်တဲ့သမာဓိတိကြည်တဲ့သမာဓိဒီလိုခေါ်ပါတယ်ဒါကြောင့်အဲ့ဒီဒီကြည်တဲ့သမာဓိရရှိဖို့ရေအတွက်အခုအချိန်မှာဝိရိယသည်အရေးကြီးပါတယ်ဝိရိယသည်အရေးကြီးတာဖြစ်လို့ခါတိုင်းနေ့ကလို့ဝင်လေထွက်လေကိုရိုးရိုးသိတာမဟုတ်ဘဲနဲ့အစာအလယ်အဆုံးသုံးမျိုးစလုံး တိနိုင်အောင်အမြဲမပြတလဆက်ကိုပဲဂရုစိုက်ရမှာဖြစ်တယ်အဂရုစိုက်ပြီးလို့အဲ့ဒီမှာတတိယမြဲမြံစွာရှိလို့တိလာပြီးပြီဆိုတဲ့အချက်ညာကြတော့တိပြီးပြီဆိုရင်ဝင်လျက်အစအလယ်အဆုံးသုံးခုစလုံးတိပြီးပြီဆိုရင်နောက်ကတင်ညာအကူလေးလိုက်သွင်းရမှာဖြစ်တယ်အဲ့ဒါကြတော့ ဝင်လေတီဒီလိုရှုမှတ်မှာဖြစ်တယ်ထပ်သွားတဲ့လေလည်းပဲအစအလယ်အဆုံးသုံးမျိုးစလုံးကိုတိနဲ့အကဲခါမှာဖြစ်တယ်ဂယုစိုက်ရမှာဖြစ်တယ်အဲ့လိုဂယုစိုက်လို့တိလာပြီးတတိကမြဲမြံလို့တိလာပြီးပြီဆိုတဲ့အချိန်ကကြတော့ထွက်လေတီဒီလိုရှုမှတ်ပါမယ့်အမှာဖြစ်တယ် ဒါကြောင့်ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းအခုပြောပြခဲ့တဲ့အလုတ်အစဉ်အတိုင်းမိမိတို့အနေအချင်းနေဝရဏတွေပါပြီးတော့တည်ကြည်တဲ့သမာဓိရရှိဖို့အရေးအတွက်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်လို့အစဉ်သဖြင့်ဂရုစိုက်ပြီးတော့ရှုမှတ်ပွားများအားထုတ်ကြပါစို့